မရင်းငါနေအင်းကြီးချင်းပင်ကားတဲ့ဆိုင်ငယ်နဲ့ချက်ပြီးသွားတဲ့ဒုက္ခတွေကိုနေရပြန်လဲခေါ်ယူဖို့မြမဆရာဘက်ကအစဉ်သင့်ရှိနေပြီလို့ယုံကြည်တဲ့အကြောင်းတရုတ်အစိုးရထိတ်တန့်တတ်တမန်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကပြောဆိုလိုက်ပါတယ
်။愿意看到而且相信在孟加拉和缅甸的共同努力之下这个前瞻进程。
မြမနဲ့ပင်ကားတဲ့အစိုးရရဲ့ကြိုးစားဆောင်ရွက်မှုတွေနဲ့ဒုက္ခတွေနဲ့ပြန်ပို့ရေးကိစ္စကိုအမြဲဆုံးစတင်အောင်ထဲဖော်နိုင်လိမ့်မယ်လို့ယုံကြည်ပြီးအဲ့လိုဖြစ်လာတာကိုလည်းသိမြင်လိုပါတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကဘင်္ဂလားဒေ့ရှ်ရှင်ကြားရေးဝန်ကြီးနဲ့ဒီနေ့တွေ့ဆုံချိန်မှာပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်ရှင်ကြားရေးဝန်ကြီးအဘူဟာဆန်မမူဒ်အလီကလည်းအခုဒုက္ခတွေရင်းနဲ့ပတ်သက်လို့ထိရောက်တဲ့ရေရှည်ဖြည့်ရှင်းကိုင်တွယ်မှုတွေလှုပ်သွားဖို့သူတို့ဘက်ကအစိုးပြုဆောင်ရွက်နေကြတယ်ကိုတရုတ်ဆိုရကိုပြောပြခဲ့တယ်လို့တရုတ်ဆိုရရဲ့အကူအညီတွေရယူနေတယ်ဆိုတာကိုလည်းပြောပါတယ်ဒီတော့ကျွန်တော်ကလည်းဒုက္ခတွေရဲ့အတွက်စမရေးပညာရေးတောက်တုံးရေးတကွရေးတန့်ရှင်းမှုနဲ့လူမှုရေးဆိုင်ရာကာကွယ်ဆောင်ရှားမှုတွေအပါအဝင်လိုအပ်တဲ့အကူအညီတွေပေးသွားနိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကဒေါ်လာ380ကုညီထောက်ပံ့မယ်အကြောင်းကြေညာပေးနေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ခိုင်ပင်မြောက်ပိုင်းမှာပြီးခဲ့တဲ့2019ခုနှစ်ဩဂတ်လကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခတွေခုနှစ်သိန်းနီးပါးအင်းဒီဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဖြတ်ပြေးခဲ့ရပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေအတွက်မှာရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေကဆွဆဲခဲ့တာပါမြန်မာဆွေရနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းငြင်းဆန်ထားတယ်လို့ရိုဟင်ဂျာဆိုတဲ့အမည်ကိုလည်းတရားဝင်အသိအမှတ်ပြုလက်ခံထားခြင်းရှိပါဦးရှင်